ဗီယက်နမ်နိုင်ငံရဲ့ပင်လယ်ရေကြောင်းကာကွယ်ရေးဆွေးရင်မြင့်တင်ပေးရေးအတွက်အမေရိကန်လို့ကမ်းခြေဆောက်ကင်းလက်တင်မော်ရီဝေယူနိုင်မှုဗီယက်နမ်ကိုဒေါ်လာ17တန်အကူအညီပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကကတိပေးလိုက်ပါတယ်။နှစ်နိုင်ငံစီးရေးဆက်ဆံရေးတုံ့ပြန်မှုဝန်ကြီးကာတာဟာအဲ့ဒီကွန်မြူနတီနိုင်ငံကိုရောက်နေတာပါ။ဂျိုးဘက်မှုတစိမ့်တစ်ပိုင်းအ ကပါဝင်နိုင်ဖို့ကူညီပြင်ဆင်ရေးအတွက်အမေရိကန်ကကူညီဖို့လည်းပါဝင်ပါတယ်။တောင်တရုတ်ပင်လယ်မှာရှိတဲ့ဗီယက်နမ်ကပိုင်တယ်လို့ဆိုတဲ့ရေးပြမှာပြီးခဲ့တဲ့နှစ်ကထိတိုက်ရင်ဆိုင်မှုတွင်တရုတ်သင်္ဘောတစ်စင်းကဝင်တိုက်မှုကြောင့်ပျက်စီးခဲ့ရတဲ့ကင်းလက်သင်္ဘောကိုလည်းဟိုင်ဖုန်းရေတပ်စခန်းမှာတွားရောက်ကြည့်ရှုခဲ့ပါတယ်။တောင်တရုတ်ပင်လယ်မှာရေပြင်ပိုင်ဆိုင်ကြောင်းကြေညာထားတဲ့နိုင်ငံအားလုံးအနေနဲ့ကျွန်းတွေကိုမြေဖို့တိမ့်ပိုက်ဖို့စူးစမ်းမှုတွေကိုရပ်တန့်ဖို့စက်တရက်ကြာအာရှပစိဖိတ်ဒေသခီးစဉ်အစမှာကာတာကတိုက်တွန်းလိုက်ပါတယ်။ဒေတာရင်းစစ်မှတ်ဖြစ်ပွားမှုနဲ့တင်းမာမှုဖန်တီးတာတွေကိုအမေရိကန်ကစန့်ကျင်ကြောင်းလည်းသူကပြောပါတယ်။တောင်တရုတ်ပင်လယ်ထဲမှာကျွန်းတွေကိုမြေဖို့နေတဲ့အစီအစဉ်ကိုပြုလုပ်နေတဲ့နိုင်ငံတွေထဲအနေနဲ့ဗီယက်နမ်လည်းပါဝင်ပါတယ်။တရုတ်နိုင်ငံကတော့ကျွန်းမြေဖို့ရေးအကြီးမားဆုံးစီမံကိန်းတွေပြုလုပ်နေပြီးဒေတာရင်းတင်းမာမှုတွေကိုတိုးစေတဲ့အပြင်စစ်မှတ်ဖြစ်ပွားမဲ့စိုးရိမ်မကင်းဖြစ်မှုတွေကိုလည်းရှိစေပါရဲ့ရှင်။